မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းအမေရိကန်ကနေမြန်မာနိုင်ငံကိုသွားရောက်လည်ပတ်သူခီးကြီးသွားဥယျာဉ်နှဲပါလာတယ်လို့ခီးကြီးသွားအကျိုးဆောင်ကုမ္ပဏီတချို့နဲ့ပုံမှန်ခီးကြီးသွားနေကြသူတွေကပြောဆိုပါတယ်နိုင်ငံတကာခီးကြီးသွားတွေကွာရန်တီးဝင်စရာမလိုပဲမြန်မာနိုင်ငံကိုလာရောက်လည်ပတ်နိုင်ပြီလို့စစ်ကောင်စီကကြေညာထားပေမဲ့လုံခြုံရေးစိုးရိမ်မှုတွေကြောင့်မသွားလို့ကြဘူးလို့ပြောကြပါတယ်ဒီအကြောင်းကိုဆက်ပြီးတင်ပြချင်ပါတယ်ခင်ဗျာမြန်မာနိုင်ငံသားပတ်စုကန်ဆောင်သားသူတွေအပါအဝင်နိုင်ငံသားခီးသွားတွေအနေနဲ့ဟိုအရင်လိုရန်ကုန်လေးစိတ်ရောက်တဲ့အခါကွာရန်တီးဝင်စရာမလိုတော့ဘူးဆိုပေမဲ့ကိုဗစ်ကာကွယ်ဆေးအပြည့်အဝထိုးထားပြီးသူဖြစ်ရမယ်အပြင်မြန်မာနိုင်ငံကိုဝင်ရောက်ခင်82နာရီအလိုမှာကိုဗစ်မရှိကြောင်းစစ်ဆေးထားတဲ့ဓာတ်ခွဲအဖြစ်ပြရမှာဖြစ်တယ်လို့စစ်ကောင်စီကျန်းမာရေးဝန်ကြီးဌာနက AP လာတဲ့သတင်းထုတ်ပြန်ထားပါတယ်နိုင်ငံတကာခီးသွားတွေအနေနဲ့မေလ1ရက်နေ့ကစပြီးပုံမှန်ဒီကြောင်းလိုက်နေတဲ့မြန်မာနိုင်ငံတည်းဝင်ရောက်လာနိုင်ပြီလို့ကြေညာထားပေမဲ့အမေရိကန်နိုင်ငံကနေမြန်မာနိုင်ငံကိုသွားရောက်လည်ပတ်မဲ့အမေရိကန်တွေရောမြန်မာတွေပါခီးသွားဥယျာဉ်တည်တည်တသာကြာဆင်းနေတယ်လို့ဗာဂျီးနီးယားပြည်နယ်ကလေရင်လက်မှတ်အကျိုးဆောင်ကုမ္ပဏီတာဝန်ခံဒေါ်မီမီတန်းကရှင်းပြပါဗျာ။ဟု
တ်ဧပြီလကဖွင့်လိုက်ပါပြီဝင်လို့ရပါပြီလို့ပြောရတဲ့အချိန်ကစပြီးတော့ဖလိုက်ကြီးရန်ကုန်တိုက်ဆိုပြီးသွားပြန်နေရန်ကုန်ကိုကြားလိုက်မဝင်ဘူးရှင်။အဲတွားတဲ့လူကလည်းရှိဘူးပေါ့နော်။အဲရန်ကုန်ရဲ့အရင်အခြေအနေနဲ့ဆိုင်ရင်အဲအဲ့ဒီဖလိုက်ကအဲ့လိုမဝင်နိုင်နဲ့ဘယ်လိုသွားလဲလို့ဆိုတော့အာတကယ်လို့ကာတာနဲ့သွားမယ်ဆိုရင်ဝါရှင်တန်ဒိုဟာဘန်ကောက်ဘန်ကောက်ကနေပြီးတော့ကာတာဝင်တာမဟုတ်ခင်နဲ့အမေရီနဲ့ပဲချိန်ပါတယ်အဲ့လိုမျိုးအဲ့လိုအစီအစဉ်နဲ့ပဲသွားတာတွေ့တယ်။သွားတဲ့လူကလည်းတက်တော့ကိုနေပါတယ်ရှင်။အမေရိကန်လူမျိုးတွေလည်းမသွားပါအောင်ရှင်။မြန်မာနိုင်ငံရဲ့လည်းလိုအပ်ပါအောင်ရှင
်မြန်မာနိုင်ငံဟာလက်လောအခြေအနေမှာခီးသွားဖို့မတင်သေးဘူးလို့လုံခြုံရေးကိုအကြောင်းပြပြီးအမေရိကန်အစိုးရကသူ့နိုင်ငံသားတွေကိုသတိပေးချက်ထုတ်ပြန်ထားပါတယ်ဒါပေမဲ့လည်းမိသားစုအရေးပေါ်အခြေအနေရှိလာသူတချို့တလေလောက်သာမြန်မာနိုင်ငံကိုပြန်နေတာတွေ့ရပါတယ်နှစ်စဉ်ပုံမှန်မြန်မာနိုင်ငံကိုပြန်လည်လည်ပတ်လို့ရှိတဲ့နယူးယောက်မြို့ကမြန်မာ passport ကန်ဆောင်ထားသူဦးမောင်တွင်ကတော့ဆရာနာသိမ်းထားတဲ့မြန်မာနိုင်ငံကိုအပြန်ရင်းနဲ့သူ့ရဲ့စွေးမှုကိုပြောပြပါလေ
ကျွန်တော်တို့ဆားတိုင်းဆိုလို့ရှိရင်ဒီတိုင်းပမာပြည်ပြန်နေကြလေဒီဖြစ်ကတော့သူ့ပမာပြည်ပြန်လို့ရှိရင်ကိုယ့်ရဲ့ right ကသုံးဆုံးနေတော့ခံစားရတယ်လေသွားလာလို့ရှိရင်လိုလလမရှိဘူးပေါ့နော်နောက်လိုလလပြောဆိုနိုင်ခွင့်မရှိတာအရင်ခက်ကလိုမျိုးကိုယ်ဘေးကလာနာဆောင်လို့ကိုယ်ဘသူလာဆွဲမလဲနောက်ရောက်တာနဲ့အဲ့ဆင်းတန်ရမှာနောက်ပြီးလို့ရှိရင်လည်းကျွန်တော်တို့တွေပမာ passport ဆိုလို့ရှိရင်သူကဟိုနိုင်ငံခြားကိုအဲ့တဲ့အနေနဲ့သွားမှလားအလုပ်သွားလို့မှလားကျွန်တော်တို့တိုင်းပြည်ကိုနေထားတော့အာဖဂန်နစ္စတန်လိုလိုမျိုးဘယ်နာမှာပုံပေါင်းမလဲဘယ်နာမှာအမှုချမ်းစီခံရမလဲတရားဥပဒေသိရှိတော့ဘောနော်အဲ့လိုဆိုရင်စိတ်နေတယ်ပေါ့လေကျွန်တော်ပြင်မဟုတ်ပါဘူးကျွန်တော်ဟိုမိတ်ဆွေတော်တော်များများလဲဟိုမှာပြင်မပြန်ဖြစ်ကြတော့ဘူ
းမြန်မာနိုင်ငံမှာတိုင်းရင်းသားရေးရာကိစ္စတွေကိုတွားရောက်လေးလာသုတေသနလုပ်လေးရှိတဲ့ကယ်လီဖိုးနီးယားပြည်နယ်ကဒေါက်တာဆိုင်းထွေးမောင်ကတော့ဥပဒေစိုးမိုးမှုအားနည်းနေတဲ့မြန်မာနိုင်ငံကိုဝင်ထွက်သွားလာသူနှဲပါနေအောင်မယ်လို့သုံးသပ်ပါတယ်။
ပမာပြည်ကိုပြန်ဖို့အလဲသွားရတဲ့ဖြစ်စေခုချင်းနေမှာတော့မသွားကြတော့ဘူး။သွားဖို့လည်းမတင်ဘူးလို့ကျွန်တော်မြင်တယ်။ဒါပြလို့ဆိုတော့လုံခြုံရေးနဲ့တရားဥပဒေစိုးမိုးရေးမှာလုံးဝမရှိဘူးဖြစ်နေတယ်။တရားဥပဒေနဲ့စစ်ဆေးတာဥပဒေနဲ့ဖန်ချုပ်တာတွေကများနေတယ်ဒါကြောင့်မလို့လုံခြုံရေးမရှိတရားဥပဒေစိုးမိုးရေးမရှိတဲ့အတွက်ကျွန်တော်တို့မြန်မာနိုင်ငံသားတွေနိုင်ငံခြားကနေမြန်မာပြည်မပြန်ကြတော့ဘူးလို့ကျွန်တော်အဲ့လိုမြင်တယ်ဗျ
။ယူကရိန်းမှာစစ်ပွဲတွေဖြစ်လာပြီးနောက်ပိုင်းလောင်စာဆီဈေးနှုန်းတွေမြင့်မားလာသလိုနေရင်လက်မှတ်ဈေးတွေလည်းမြင့်တက်လာတာပါ။အခုအချိန်မှာမြန်မာပြည်ပြန်မယ်ဆိုရင်နေရင်လက်မှတ်ခါကဒေါ်လာ2000နဲ့အထက်မှာရှိပြီးထိုင်းနိုင်ငံအထိသွားမယ်ဆိုရင်ဒေါ်လာ1200ဝန်းကျင်မှာရှိတယ်လို့လင်းရင်လက်မှရောင်းဌာနကပြောပါတယ်အမေရိကန်နဲ့ထိုင်းနိုင်ငံကြားအသွားပြန်ခီးကိုဒေါ်လာ900 800ရှိခဲ့ရာကဈေးတက်လာခဲ့တာဖြစ်ပါတယ်ခင်ဗျာ